Pacific တမုတ်ထရာရဲ့တစ်ဖက်တစ်ချက်ဒေတာတွေမှာဒီကနေ့အင်္ဂါနေ့ငလင်တွေလှုပ်မိတောင်တွေပေါက်ကွဲဆရာတွေဇက်တိုက်ဖြစ်နေပါတယ်။ American ပြည်တော်စု Alaska ပြည်နယ် Goodyear Island ရဲ့အရှေ့တောင်ဘက်280ကီလိုမီတာအကွာမှာအင်အား 8.2 magnitude ရှိတဲ့အင်အားဖြင့်ငလင်ကြီးလှုပ်ခတ်ခဲ့ကြောင်း American ဘူမိဗေဒတိုင်းချွာရေးဌာနကပြောဆိုထားပါတယ်။ရေးပေါ်တာဝန်ရှိသူတွေက Alaska ပြည်နယ်နဲ့ကနေဒါနိုင်ငံ British Columbia ကမ်းရိုးတန်းဒေသအများစုကိုဆူနာမီရေလိုင်းသတိပေးချက်ထုတ်ပြန်ခဲ့သလို American အနောက်ဘက်ကမ်းရိုးတန်းဒေသတစ်ခုလုံးနဲ့ Pacific ကျွန်း Hawaii ပြည်နယ်တို့ကိုဆူနာမီစောင့်ကြည့်အဖြစ်သတ်မှတ်ခဲ့တာပါဒေသခံတွေကိုလည်းကုန်းမြင့်တွေဒါမှမဟုတ်လဲကုန်းတွင်းပိုင်းကိုရွှေ့ပြောင်းချဖို့တိုက်တွန်းခဲ့ပါတယ်ဆူနာမီသတိပေးချက်ကိုတော့နောက်ပိုင်းမှာပေးဖြတ်ခဲ့ပါတယ်ဒီမတိုင်ခင်နိုင်ပိုင်းနေအလိုမှာတော့ဂျပန်နိုင်ငံနှင်းလျှောစီအပန်းဖြေစခန်းရှိရာအနီးမှာမီးတောင်ပေါက်ကွဲတာကြောင့်ဂျပန်စစ်သားတအူးသေဆုံးခဲ့ပြီးလူအတော်များများဒဏ်ရာရခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မီးရွံ့မီးတောင်ကရဲအတော်ကြာလှုပ်ရှားမှုတွေရှိလာပြီးတဲ့နောက်အန်ဒီရှိတဲ့အစဉ်အဖြစ်အာဏာပိုင်တို့ကသတ်မှတ်ထားပါတယ်။မီးတောင်ပေါက်ဝန်းကျင်8ကီလိုမီတာဝန်းကျင်ကိုအန်ဒီရှိဒေသအဖြစ်သတ်မှတ်ထားပြီးဒေသခံ4000လောက်ကိုလည်းပြောင်းရွှေ့ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့အင်ကာနေ့ပြင်းအား6 magnitude ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်မြို့တော်ဂျကာတာမှာလူတွေလမ်းမပေါ်ကိုအထိတ်တလန့်ထွက်ပြေးခဲ့ကြရပါတယ်ရှင်။